ကွန်မင်းခင်ဗျာ88မှာပြည်သူလူထုတရားလုံးမျိုးမှန်းခဲ့ကြတဲ့မျိုးမှန်းချက်တွေကတော့အာနာရှင်စနစ်ဖြုတ်ချဖို့အတွက်အဓိကဖြစ်ပါတယ်။မဆလာအစွာပြည်သူသွားခဲ့တဲ့ဆရာတော်ကလောလောဆယ်လက်တလောအောင်မြင်ရခဲ့တယ်ပေါ့။ဒါပေမဲ့ရေရှည်မှာအာနာရှင်စနစ်ပြုတ်ချပြီးတော့ဒီမိုကရေစီအသီးပွင့်တွေကိုသူတို့ခံစားကြရလိမ့်မယ်လို့မျိုးမှန်းခဲ့ကြတယ်ထင်ပါတယ်။29နှစ်ကြာလာတဲ့အခါမှာအဲ့ဒီမျိုးမှန်းချက်ကိုဘယ်လောက်ထိပေါင်းရအောင်မြင်ခဲ့ပြီလို့ပြောနိုင်ပါလားခင်ဗျာ။
ကျွန်တော်နားလည်တာပေါ့နော်အဲဒီကာလာတွေကတော့ဟိုဒီမိုကရေစီဆိုတာကတော့ဟိုပြောကြတာပေါ့အလုံးဒါပေမဲ့လည်းအဓိကကတော့အဲဒီကကျွန်တော်တို့ចောင်းသားတွေအနေနဲ့ကောပြည်သူတွေအနေနဲ့ကောကတော့ဒီဂုံတိတ်ခါရှိတဲ့ဘဝမှာမမီရတာပေါ့နော်အထူးသဖြင့်ကတော့လည်းစီးပွားရေးမှာဆိုလဲထင်တယ်လို့ငွေစက်ကူတွေလာဖြတ်သိမ်းလိုက်တာမျိုးပြည်သူလူထုပေါ်မှာဘလို့မှဟိုတိတ်ခါနဲ့တန်ဖိုးတို့မဆက်ဆံဘူးဆိုတဲ့ခံစားချက်မျိုးပေါ့နော်အဲ့ဒါပိုအဓိကကြမယ်ထင်တယ်ဟိုတိတ်ခါမဲ့ဆက်ဆံခံရတယ်အဲ့ဒါစီးပွားရေးမှာရောနိုင်ငံရေးမှာရောလူခွင့်ရေးမှာနော်အဲ့ဒီပေါ်မှာမကျင်းနဲ့လို့spontaneous လို့ခေါ်ရအလိုလျောက်ထပြီးတော့လာဟိုအောင်ကြောရတဲ့ဘောပါပဲဒီပုံမှာမှနိုင်ငံကြီးကောင်းဆောင်တွေကနေဒါအရောဖြင့်ဒီလိုဂုံသိက္ခာနဲ့လိုတဲ့ဘောကိုရဖို့ဆိုရင်ဒီမိုကရေစီဟာအကောင်းဆုံးစနစ်ပဲဆိုပြီးတော့ပြောကြလို့ဒါဆီယနာရှင်စနစ်စံကြီးဒီမိုကရေစီရေးဆိုပြီးဖြစ်ပေါ်လာတာပါဆိုတော့အခု29နှစ်ကြာခဲ့တဲ့ခါမှာအဲ့ဒီမန်ဂျာတွေပြေးသွားပြီလားဆိုရင်ပြောရမယ်ဆိုရင်တော့ပြေးပြေးဘောကမရှိသေးဘူးအများကြီးဆက်ပြီးတော့ခီးဆက်အောင်မယ်လို့ကျွန်တော်တို့တောင်းတပါတယ်
ဒီမိုကရေစီကတော့ပူပြီးကြက်ပြန်တဲ့ခီးပေါ်လေလောလောဆယ်မှာတော့အဲ့ဒီဆီယနာရှင်တပါတီအနာရှင်စနစ်မှာခံခဲ့ရတဲ့ဖိနှိပ်ချုပ်ချယ်မှုတွေလူကုန်သိက္ခာကင်းမဲ့မှုတွေကတော့အခုတော်တော်လေးပပျောက်သွားပြီလို့ဆိုနိုင်ပါလား
ကျွန်တော်ထင်တာကတော့ဒီ68မှာဒီဒီမိုကရေစီလို့ပြောတဲ့အခါမှာပေါ့နော်နောက်ပြီးတော့အဓိကကလည်းဗမာမျိုးကြီးတွေမှာရှေ့လူငယ်ကြီးအဓိကဦးစီးပြီးလောက်ကြတာပေါ့နော်ဆိုတဲ့အခါကျတော့ဘာတော့တွေ့ရလဲဆိုတော့ဟိုနောက်ပိုင်းလှုပ်ရှားမှုကြီးပိုကျေပြန်လာတာပေါ့နော်နောက်ပိုင်းဆန်စစ်တွေကိုကြာနေများသဘောပေါက်လာတာကတော့ဒီမှာနိုင်ငံရေးတပ်နာဟာစင်နာရှင်စနစ်တပ်နာတခုရမဟုတ်ဘူးမာဖီးယားဆက်ရဲကလွတ်လပ်ရေးကြကလေးကပြည်တော်စုကိုပြင်မိတောင်းမီဒင်းပြစ်ချက်ပြီးပြည်တော်စုပုံမပေါ်ခဲ့တာဒါကြောင့်မို့တိုင်းသားအခွင့်အရေးတွေတိုင်းသားရပိုင်ခွင့်တွေလည်းသိအရေးကြီးလို့လူတွေကနားလည်မြင်လာကြတဲ့အခါကျတော့အခုလူကုန်တိတ်ခါလို့ပြောမယ်ဆိုရင်ကျွန်တော်တို့ကဒီမိုကရေစီအခွင့်အရေးတွေမရတော့ဘူးပေါ့နော်တိုင်းသားတွေရဲ့အခွင့်အရေးတိုင်းသားတွေရဲ့ဒန်းလူကြီးဆိုတာတွေကပြောလာကြတဲ့အခါကျတော့အဲ့လိုပေးတဲ့ပေါင်းစုံနဲ့တိုင်းမယ်ဆိုလို့ရှိရင်တော့အခုချိန်ကြီးဟာလေအဲ့ဒီအနေထားကိုပြည်ပမရောက်သေးဘူးလို့ပြောရမှာဖြစ်ပါတယ
်။ဟုတ်ကဲ့ကိုမင်းကြီးကအဲ့ဒီလွတ်လပ်ရေးရပြီးတဲ့ကာလကိုပြောတော့ကျွန်တော်လည်းအဲ့ဒီခိစားကိုနည်းနည်းပြန်ကောက်ချင်ပါတယ်။လွတ်လပ်ရေးကျူပန်းစဉ်တုန်းကလည်းပဲမြန်မာနိုင်ငံသားတွေဟာတိုင်းရင်းသားတွေလည်းပါဝင်ခဲ့ကြတယ်။ဘာသာမရွေးလူမျိုးမရွေးအကုန်လုံးလူတန်းစားအလွှာပေါင်းစုံကလွတ်လပ်ရေးရရှိဖို့ဆိုတဲ့စီတက်နဲ့ကျူပန်းခဲ့ကြတယ်။ဖက်စစ်ကိုတွက်လှန်ခဲ့ကြတယ်။လွတ်လပ်ရေးရပြီးတဲ့အခါမှာအဲ့ဒီစီတက်တွေမှိမ့်မှင်ပပျောက်သွားပြီးတော့ပြည်ထောင်စုလည်းပဲအန္တရာယ်ကျလာတယ်။လူတချို့ကတော့ဝေဖန်ကြပါတယ်။အဲ့ဒါဗိုလ်ချုပ်အောင်ဆန်းဒုက္ခောင်းဆောင်မျိုးကွယ်လွန်သွားလို့သူရဲ့ပင်လုံးမှာပေးခဲ့တဲ့ဂတိကဝတ်တွေအကောင့်ထဲမှာပေါ်နိုင်လို့လေတချို့ကပြန်သုံးဆက်ကြတာပေါ့လေဆိုတော့အခု68နောက်ပိုင်းမှာအဲ့လိုမျောမှန်းချက်မပြစ်မီဖြစ်နေသေးတာပေါ့တစုံတရာကျွန်တော်ထောက်ပြဝေဖန်စရာရှိပါလားဘာကြောင့်ဆိုတာအဲ့လို
โอเคဥကျော်တော်ကပြောတဲ့အထက်မှာလည်းပါပါတယ်နှစ်ပိုင်းပေါ့နော်တစ်ပိုင်းကတော့ဒီစနစ်ဟောင်းကိုဟာဖိနေမှုဒါမှမဟုတ်လေကျုံကျွမှုကိုတော်လန်းရတာတစ်ပိုင်းပေါ့ဒီကျုံကျွမှုကိုတော်လန်းပြီးတဲ့အခါမှာဟလာအနာဂတ်နိုင်ငံကောအနာဂတ်ပြည်တော်စုကဘယ်လိုမျှော်မှန်းချက်မျိုးနဲ့ဘယ်လို vision မျိုးနဲ့ပေါ့နော် foreign minister အပိုင်းနှစ်ပိုင်းပေါ့ဆိုတော့ဟိုစနစ်ဆိုးကျွန်ပြူမှုကိုတော်လှန်ရတာကြတဲ့ခါကျတော့အလုံးပုံရံဒီပေါ်မှာအကြောင်းပြုပြီးတော့ညီညွတ်နိုင်တယ်ခုနကသွေးရောင်အသားရောင်မခွဲပဲအလုံးပါနေတယ်ပေါ့ဒါပေမဲ့လည်းဒီကနေရှေ့ဆက်ပြီးတော့ဘယ်လိုဟလာအာနာခွဲဝေမှုတွေနဲ့ဘယ်လိုတန်းတူအခွင့်အရေးတွေနဲ့ဟလာသွားကြမလဲဆိုပြောတဲ့အခါမှာတော့ခုနက vision ပေါ့နော်အန်ဒီအနာဂတ် vision ကိုစဉ်းစားတဲ့အခါမှာတော့တစုတစ်ခွဲကပို့ပြီးတော့ legacy အုပ်ချင်တာတစုတစ်ခွဲကပို့ပြီးတော့အခွင့်အရေးလိုချင်တာကျွန်တော်တို့ animal farm ဆိုတဲ့ area လို့ပေါ့နော်ပြောရမယ်ဆိုရင်တော့အားလုံးတော့အတူတူပဲငါကတော့ပို့ခွင့်အရေးစီးစဉ်နေဆိုတော့အမြင်မျိုးတွေဖြစ်လာရပုံမှာမူတည်ပြီးတော့ဒီနိုင်ငံမှာပဲဖြစ်ဖြစ်ဒီနိုင်ငံမှာမဆိုပါဘူးနော်လူမျိုးကြီးဝါဒပါတီကြီးဝါဒခေါင်းဆောင်ကြီးဝါဒတွေပေါ်လာတဲ့အခါမျိုးမှာကျွန်တော်ထင်တယ်ခုနကလူတော်ကသူလုတ်ခဲ့ကြတယ်တကယ်ကအကျူးကျေးဇူးကြတဲ့ခါကျတော့တစ်ဖက်ဆောင်းနေဖြစ်တယ်ဆိုတဲ့အမြင်မျိုးတွေအဲ့ပါဝင်ခဲ့သူတွေမှာအလုံးခံစားကြတာပါပဲဒီသဘောမျိုးကလွတ်လပ်ရေးတိုက်ပွဲတုန်းကလည်းဟိုနေဆက်ဆံကြီးမှာလွယ်ကူခဲ့ပေမဲ့ regular support နဲ့ခုနကအလုံးပါခဲ့ပေမဲ့တကယ်ကတိဆောက်ရေးပိုင်းမှာကျတော့ခုန vision တွေကွဲလာတာတွေ့ရပါတယ်ဒီခုလေဒီ democracy တော်လိုင်းမှာလည်းအလားတူပါပဲဟလာဒီဆက်အနာချင်းစနစ်ကိုဆက်ညီလေးနေမှာအလုံးတူညီကြတယ်မြင်ဒီကြေကမှာဒီနိုင်ငံကိုရှေ့ဆက်ဘလို့တိဆောက်မလဲဆိုတဲ့ကိစ္စမှာတော့အခုထိအငင်းပွားစရာတွေမင်းမျိုးတိုင်းရှိနေတော့မှာ
ဟုတ်ကဲ့ကိုမင်းကျွန်တော်ကဒီလိုလွတ်လပ်ရေးနောက်ပိုင်းမှာဖြစ်ဖြစ်ပြူကွဲလာတဲ့ဇလန်းမျိုးကတော့အာဖရိကမှာတော့အများကြီးတွေ့ရတယ်ထင်ပါတယ်။ဘာလို့ဆိုတော့သူတို့နိုင်ငံတွေကသမိုင်းအစဉ်လာမရှိဘဲနဲ့နေဂျာသမားတွေကသူတို့သိမ့်ပိုက်တဲ့အခါမှာနယ်နိမိတ်မြင်းဆွဲပြီးတော့မင်းဒီနဲ့ယူငါဒီနဲ့ယူဆွေးလုခဲ့ကြတယ်ဆိုတော့လွတ်လပ်ရေးပြီးတော့အဲ့ဒီကိုလိုနီစနစ်ရဲ့အစဉ်လာအတိုင်းသူတို့ကိုလွတ်လပ်ရေးပြလိုက်တော့မတူညီမှုတွေပါနေရပါလိမ့်မယ်။မြန်မာနိုင်ငံမှာကြတော့လွတ်လပ်ရေးမဆုံးရှုံးခင်ကတည်းကလည်း တိုင်းရင်းသားတွေအလုံးဟာအဲ့ဒီနေနမိတ်ထဲမှာတော့ပါဝင်ခဲ့ကြပြီပေါ့လေတချို့ကမြန်သားရှိမယ်တချို့ကတော်တော်လေးကြာခဲ့ပြီဖြစ်မယ်အဲ့ဒါကြောင့်လွတ်လပ်ရေးယူတော့လည်းပဲဒီနယ်ကိုသိမ်းခဲ့တာပဲဒီတိုင်းပြန်ပေးဆိုပြီးတော့ယူခဲ့ကြတယ်ကျွန်တော်အဓိကဆင်ခြင်တာကအိန္ဒိယနဲ့နိုင်ဆင်ခြင်တယ်အိန္ဒိယမှာလည်းပဲလူမျိုးရေးကွဲပြားမှုတွေဘာသာရေးကွဲပြားမှုတွေ diversity ကပိုတော့မှများသေးတယ်ဒါပေမဲ့သူတို့နိုင်ငံမှာကြတော့အခုခါမှာဒီလိုစီဝန်ကွဲပြားမှုတွေကိုမြန်မာနိုင်ငံလောက်ပြင်းပြင်းထန်ထန်မကြတော့ဘူးအဲ့ဒါဘာကြောင့်လို့ထင်လဲခင်ဗျာ
အိန္ဒိယနဲ့မြန်မာနိုင်ငံတို့တူပါတယ်မြန်မာနိုင်ငံရဲ့1948အချိန်ကဥပဒေကိုဆိုလို့ရှိရင်ဒါအိန္ဒိယနိုင်ငံမှာဥချံထွန်းလို့ကိုရင်သွားဆွဲခဲ့ကြတာပေါ့နော
်
အိန္ဒိယမှာရေးရတော့ပြောလို့ရပါတယ
်
ဒါတော့မြန်မာနိုင်ငံနဲ့အိန္ဒိယနဲ့အချိန်ကဥပဒေကလည်းတော်တော်တူပါတယ်အစစကလေးကဒီတော်ပုံစံမျိုးစခဲ့ကြတာဒါပေမဲ့လည်းအိန္ဒိယမှာကဒီမိုကရေစီကရှင်သန်တဲ့အခါကျတော့ဒီမိုကရေစီရှင်သန်နေတဲ့ကာလပတ်လုံးအမှားတွေကိုပြင်ဆင်ခွင့်ရှိတယ်ဆိုတာဒါတော့ငငယ်သိမယ်တော်တော်များလက်ခံထားကြတာပါဆိုဒီမိုကရေစီအားသာချက်ကအမှားကိုငြင်းငြမ်းဆိုတာပြင်ဆင်ခွင့်ရှိရသဘောဖြစ်ပါတယ်ဆိုတော့အိန္ဒိယမှာဟလာဒီလူနည်းစုတွေတိုင်းရင်းသားတွေဘာသာရေးလူနည်းစုတွေအခွင့်အရေးတွေကိုတောင်းဆိုတာတွေကိုငြင်းငြမ်းတဲ့နည်းနဲ့ဒီမိုကရေစီကိုဖြည့်ဆည်းနိုင်တဲ့အခါကျတော့အိန္ဒိယအခြေခံဥပဒေဟာစတော့ကတပီတော်နဲ့စခဲ့ပေမယ့်အခုတော့တဖြည်းဖြည်းနဲ့ကျွန်တော်တို့ Federal Feature လို့ခေါ်တဲ့ဒီ Federal လက္ခဏာတွေအများကြီးတွေ့လာရပါတယ်ဆိုတော့အိန္ဒိယဒီနိုင်ငံကိုကြည့်မယ်ဆိုရင်2014လောက်တည်းကိုကျွန်တော်ပြည်내အသစ်တွေဖွဲ့စည်းပြတာအထိလိုင်ရောမှုတွေလုပ်နိုင်ပါတယ်ဒီကံပြောရမယ်ဆိုရင်ဒီမိုကရေစီရှင်သန်နေလို့ရှိရင်ဆက်သောလက္ခဏာတွေနဲ့မတူညီမှုတွေကိုပြန်လည်နှိမ့်နိုင်ပြီးတော့ဖြည့်ဆင်းဖို့ပိုလွယ်ပါတယ်။မြန်မာနိုင်ငံမှာလည်းအဲ့ဒီအခွင့်အရေးဟာဟိုရကျင့်ခဲ့ပါတယ်။1962မှာတကယ်တော့ရှမ်းပြည်ဥဆောင်ပြီးတော့တိုင်းရင်းသားတွေကတင်ပြတဲ့ကိစ္စတွေအကုန်အကျွတ်မဲ့မှန်တယ်မှားတယ်ခဏထားပေါ့နော်။ဒါပေမဲ့ဥလူလိုပုံမှန်ခေါင်းဆောင်တွေကဒါကို accommodate ခေါ်တာပေါ့နော်။အပြန်လည်းစိစက်လာဖြည့်ဆင်းနိုင်မှုကြိုးစားခဲ့ကြတာ။ဒါပေမဲ့62မှာအားလုံးပြတဲ့အချိန်စက်တက်ကဟလာအာဏာပေးလိုက်တဲ့အခါမှာဒီမိုကရေစီစိတ်တုံးသွားပါတယ်။ဒီမိုကရေစီစိတ်တုံးတဲ့အခါမှာပဋိပက္ခတွေသဘောထားကိုလဲမှုတွေကိုဖြည့်ဆင်းပြီးအပေးယူလုပ်ပြီးတော့စစ်ဆေးနိုင်နိုင်မယ်စနစ်လည်းပျောက်သွားပါတယ်။ဒါကြောင့်မို့ဒီမိုကရေစီမရှိရင်ဖက်ဒရယ်ဖြစ်ထွန်းမှုဆိုရင်အမှန်တမ်းခက်ပါတယ်။ဖက်ဒရယ်ဘယ်တော့ပဲကောင်းကောင်းပြောပြောအဆိုဗီယက်ယူနီယံဆိုရင်ဒါကတော့အကောင်းဆုံးဖက်ဒရယ်အခြေခံဥပဒေစီလို့ပြောလို့ရပါတယ်။ခွဲထွက်ခွင့်တော့အမှတ်ခံထားပါတယ်။ဒါပေမဲ့လည်းဒီမိုကရေစီမရှိတဲ့အခါမှာဒီဆိုဗီယက်ယူနီယံမှာရှိတဲ့ဖက်ဒရယ်စနစ်ကဖက်ဒရယ်အတူအရောင်းလို့အားလုံးကအလုံးကတတ်မှတ်ကြပဲ။ဒါကြောင့်ကျွန်တော်မြင်တာကတော့လူမျိုးတွေဘာသာတွေကွဲပြားတဲ့လူဖွဲ့စည်းမှစစ်မှန်တဲ့ Federal လက္ခဏာတွေရဖို့ဆိုရင်ဒီမိုကရေစီရှင်သန်ရေးပုံဝင်ချက်မှာချစ်တီမှသာဖြစ်နိုင်မယ်လို့ကျွန်တော်တုံ့တက်ပါတယ်။ဒီမိုကရေစီစိတ်တုံးခဲ့တဲ့တကြောင်မှုဒီပြဿနာတွေပို့ပြီးတော့ဆိုးဝါးလာတာ
။ဟုတ်ကဲ့။ဆိုတော့မြန်မာနိုင်ငံရဲ့လောလောဆယ်ပြဿနာကစစ်တပ်ကအနာဖင်လိုက်တဲ့စစ်အနာရှင်စနစ်ပေါ့။စစ်တပ်ရဲ့ဩဇာလွှမ်းမိုးမှုအခုဒီဆက်ရှိနေကြတွေ့ရတယ်။ဆိုတော့အဓိကကတော့ဒီအနာရှင်စနစ်ပေါ့ကြာ။ဆိုတော့မြန်မာနိုင်ငံဖွဲ့စည်းပုံရလည်းပဲစစ်တပ်ရဲ့အရှင်ဘာကနိုင်ငံရေးမှာအတော်လေးကြီးမားနေတော့ဒီချက်ကဘလောက်ထိတားဆီးဖြစ်နေလဲလို့ညီကုန်းဆွေးလို့ရလားခွန်ကျင
်ကျွန်တော်မြင်တာကတော့အာနာရှင်လို့ပြောလို့ရှိရင်တက်မလို့တခုရဲ့ကိုကျွန်တော်ပုံသေးကားချပြောလို့မရပါဘူးနောက်ပိုင်းမှာပို့ပြီးတော့လူနည်းစုတွေအတွက်အာမခံနိုင်မှုဆိုတာဟာကျွန်တော်ကတော့တဦးတစ်ဖွဲ့တယောက်တစ်စုတစ်ဖွဲ့တစ်ခေါင်းဆောင်တဦးကနေပြီးတော့လော်ဝကြီးအုပ်ပြီးတော့အာနာကိုစီမံခန့်ခွဲနိုင်တယ်ငါတို့မှဒါရပိုင်ခွင့်ရှိရဆိုတဲ့အမြင်ရှိနေတော့ပိုင်းတဲ့နာအဖြစ်ရှာဖို့ခံနေမှာဖြစ်ပါရဲ
့ဆိုတော့သဘောတရားအရလက်တွေ့အဖြစ်လောလောဆယ်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုကြည့်မယ်ဆိုရင်ဘယ်ဟာကိုစပြင်သင့်မှာလဲအဲ့တော့ဖွဲ့စည်းပုံကိုပြင်ရမလားအဲ့လိုတပါတီတူတယောက်တဖွဲ့တစ်စီးတစ်ခုရဲ့ဩဇာလွှမ်းမိုးနေတဲ့အခြေအနေကိုမရောက်ရအောင်တားဆီးနိုင်မဲ့ဟာဘယ်ဟာနဲ့ကျွန်တော်ဖန်တီးရမလဲအဲ့လိုအခြေအနေမျိုးမဖြစ်အောင
်ကျွန်တော်ရေပုံကပြောနေတာတော့မြန်မာနိုင်ငံမှာ sequence လို့ခေါ်ရဲဒီဟာကိုဦးစားပေးလို့မလဲဒီဟာကတော့ဟလာအစင်တိုင်းဖြစ်တယ်လဲဆိုတာမှာစဉ်းစားကြရရှိပဲကျွန်တော်အမြင်ကတော့ဗမာပြည်ရဲ့လက်တလောပြဿနာကိုအဓိကတိုင်းပြည်ပါတော်တော်ကြီးဖိအိုဖိမှာဖြစ်သွားအောင်လုပ်ဖို့ဆိုရင်နံပါတ်1ကတော့စီးပွားရေးပါပဲဒါကကျွန်တော်ရေဒီယိုကာလာလို့ရမယ်အလယ်လက်ကာလာမှာဗမာပြည်နိုင်ငံကြီးကိုပြတ်ထမ်းမှာကတော့ကျွန်တော်ထင်တယ်ရွေးကောက်ပွဲတွေပါရွေးကောက်ပွဲတွေကိုပုံမှန်တက်မတော့ကဟလာခွင့်ပြုမယ်ရွေးကောက်ပွဲတွေကိုရက်လက်တွေကိုတက်မတော့ကဟလာဟိုကျွန်တော်တို့honor လို့မယ်ပေါ့နော်ဟာလက်သက်သင်ခံမယ်ဆိုလို့ရှိရင်ဝိုင်းနိုင်ငံကြီးကတုံ့ပြန်ရှိကိုယူပါဖို့ရှိပါတယ်နောက်ဆုံးအဆုံးဖြတ်ပြီးမှကတော့ဒီစီးပွားရေးနဲ့ရွက်ကောက်ပွဲပုံမှန်ဖြစ်လာလို့ရှိရင်တော့ငင်းငင်းလို့ခေါ်တဲ့ဒါ nation building ပေါ့နော်တိုင်းပြည်တည်ဆောက်ရေးပြောင်းလဲတည်ဆောက်ရေးဒါကတော့ကတော့အဆုံးဆုံးတော့အလုံးလားကိုစီကိုကထိုက်တန်တဲ့အာဏာကိုယ်မှုရှိတဲ့အနေအထားဖြစ်ပါတယ်အဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့ကဘယ်အစပြင်ရမလဲဆိုပြီးတော့အင်မတန်မှခက်ခဲတဲ့ကိစ္စတွေပေါ့နော်။အရက်ဖက်စစ်ပဆက်ဆံရေးလိုမျိုးဟလာဒီပြောင်းစုကြီးတည်ထောင်ရေးလိုမျိုးဒါရီကအင်မတန်မှအရေးကြီးပါတယ်။ဒါလေးကိုလက်ဦးစားပေးပြီးတော့ကျွန်내ကျွန်တော်စီးပွားရေးလိုရွေးကောက်ပွဲလိုကိစ္စမျိုးမျက်ကွယ်ပြုမယ်ဆိုလို့ရှိရင်ဒီနိုင်ငံပုံပြီးခက်ခဲနိုင်မှာ။ဒါလိုပြောလို့ကျွန်တော်တို့ကစီးပွားရေးတွေရွေးကောက်ပွဲတွေဦးစားပေးရမယ်ဆိုလို့ငင်းငင်းရေးတွေမလုပ်အောင်မဟုတ်ပါဘူး။ကျွန်တော်အကုန်လုံးလုပ်ရမယ်။ဒါပေမဲ့ကျွန်တော်တို့ကဒီ sequence ကိုစဉ်းစားတဲ့အခါမှာတော့လက်တလောတိုင်းပြီးတော့လိုအပ်တာဟာစီးပွားရေးနောက်ဆုံးအလေအလတ်လိုအပ်မှာရွေးကောက်ပွဲဖြစ်တယ်။နောက်ဆုံးကတော့တန်ဒီနခုတည်နေမှသာလဲ nation building ကအောင်မြင်မှာလို့ထင်ပါတယ်။နှုတ်မရှင်ကျွန်တော်နိုင်ငံမှာဟိုအငင်းပွားနေရတဲ့ပုံခတ်မလို့ကျွန်တော်တုံ့ပြန်ပါတယ
်။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တဲ့မိကမှာအဲ့တော့မြန်မာနိုင်ငံဟာကုမင်းစင်ပြောတဲ့ nation building အတွက်မှန်ကန်တဲ့လမ်းပေါ်ကိုရောက်နေပြီလို့ပြောနိုင်ပါလားခင်ဗျာ
။ nation building ကမှန်ကန်တဲ့လမ်းပေါ်ရောက်ဖို့ဆိုရင်ကျွန်တော်ကတော့ပြောရဲစီးပွားရေးပုံမှန်ဖြစ်ရမယ်။နော်စီးပွားရေးဖြစ်ရင်စည်ရင်းမွေးတည်မှုတွေသိများနေမယ်ဆိုရင်ဒီကျွန်တော်တို့ကတိုင်းနာပြဿနာလူမျိုးစုပြဿနာကိုပဲအရင်ဆိုင်နေပြီးတော့ဒီဝန်ဆောင်ပြဿနာကိုမျက်ကွယ်ပြုသူတို့ဖြစ်ပြီးတော့တိုင်းပြည်မှာကိုယ်မတိမနေသူတွေပုံဖြစ်လာနိုင်ပါတယ်။မတရားဝင်စုဝင်လည်းပုံကြီးတက်ပြနိုင်ပါတယ်ဒါတစ်ခုပေါ့။နောက်တစ်ခုကတော့ဒီရွေးကောက်ပွဲတွေဆက်ရှိနေတာဟာဒီမိုကရေစီကျပ်သားကြီးကိုအလေးအကျဉ်းလုပ်ပေးတယ်လို့ကျွန်တော်ပြောပါရစေ။ရွေးကောက်ပွဲတွေကဘယ်လောက်ပဲ train set တွေအားနည်းချက်တွေရှိစီရှိစီရွေးကောက်ပွဲတွေကဒါတမိုင်းတွေ့ကြုံနဲ့ရှိပါလိမ့်။အင်္ဂလိပ်ကဒါကြောင့်မို့ရွေးကောက်ပွဲတွေဆော်ယူရစပြီးအလေးအကျဉ်းလုပ်ပေးခဲ့တာ။အဲ့ဒီအားကောင်းလာမှဒါရှင်းတဲ့မှုတွေရှိလာမယ်။ပွဲရမှုတွေကိုသိခံနိုင်မယ်။အဲ့ဒီနည်းလေးတွေတစ်ဖြည်းဖြည်းနဲ့ကျွန်တော်တို့ဒီ nation building ကိုလာပြီးတော့ဒီဆော်ယူကိုတွားရမယ်။အဲ့လိုမျိုးပဲနဲ့ပြောင်းလဲဒီဆော်ယူကိုသဘောမှာအလုံးတွေ့ပြီးတော့တခါလေခေါင်းငင်းဆိုင်ဆိုင်နဲ့ပြဿနာပြေလည်မလို့ထင်ရင်လူအပ်တဲ့ရေကန်ရေကန်မရှိရင်ကျွန်တော်တို့ကဒီရရင်လေ artificial လို့ခေါ်တဲ့အပေါ်ရန်သဘောပဲဖြစ်နေမှာလေတကယ်တကယ်ဒါကြီးအောင်မြအောင်ကျင့်တယ်မို့ဆိုတာဒါမှခက်ပါတယ်ဒါကြောင့်မို့ကျွန်တော်ပြောပြောနေတာကတော့ institution တွေလို့ဆိုတာဒါပါပဲစီးပွားရေးနဲ့ပတ်သက်တဲ့ institution ကောင်းနေလို့လေဒီနိုင်ငံရေးဓလိကိုတည်ဆောက်ပေးနေတဲ့ institution ကောင်းနေလို့လေ